မြန်မာနိုင်ငံမှာအချင်းချနေတဲ့သူတွေကနိုင်ငံအရေးဆောင်ရွက်မဲ့သူမျိုးကိုဦးစားပေးလွတ်သွားဖို့နှိပါပြီလို့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးရှင်မန်းကပြောလိုက်ပါတယ်။ဒီကနေ့ပြည်သူ့လွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရာများလေ့လာဆန်းစစ်သုံးသပ်ရေးကော်မတီရန်ကုန်ရုံးခွဲဖွင့်ပွဲမှာသူကအခုလိုပြောလိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံကလွတ်တော်ကိုလေ့လာဖို့ဒီဇင်ဘာလ17ရက်ကနေ18ရက်နေ့ထိသွားမဲ့ခီးစဉ်ကိုလည်းပြည်သူ့လွတ်တော်ဥက္ကဋ္ဌကအတိပေးအကြောင်းကြားခဲ့တဲ့အကြောင်းကိုတော့ဘာမယုံကနေဆက်သွယ်စုံစမ်းထားတဲ့မဆုမြမုံကတင်ပြပေးပါမယ်ခင်ဗျာ။
ကောင်းပါပြီ။မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးတွေလုပ်နေတဲ့နေရာမှာနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးရေးဟာအဓိကဖြစ်တယ်လို့အမေရိကန်ကပြောနေချိန်မှာမကြခင်လွှတ်ပေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်ကိုပြည်သူ့လွှတ်တော်မှတွေ့ဆုံစဉ်ကပြောခဲ့တဲ့အကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကပြောလိုက်တာဖြစ်ပါတယ်။ဒီကနေ့ရန်ကုန်မြို့ယူဆနာတာဝါမှာလုပ်တဲ့ပြည်သူ့လွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ရုံးခွဲဖွင့်ပွဲမှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားဆိုတာမြန်မာနိုင်ငံမှာမရှိပါဘူးဆိုတဲ့မြန်မာအစိုးရနဲ့ယုံကြည်ချက်ကြောင့်အကျဉ်းချနေတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးဖို့တောင်းဆိုနေတဲ့အမေရိကန်ကြားအခေါ်အဝေါ်အငင်းပွားနေမှုကိုဘေးဖယ်ထားဖို့အတွက်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးရွှေမန်းကပြောခဲ့ပါဗျ။တက်ခတ
်ကြတဲ့အခါကျတော့ယုံကြည်ချက်ကြောင့်တခါတလေနိုင်ငံရေးအကျဉ်းသားများအရင်းမြစ်ရောဒီစရိယပေါ်မှာအမှန်အငင်းပွားတယ်။အကျဉ်းသားများအကျဉ်းများတန်းနေကြပါအားလုံးပါဝင်နိုင်ဖို့အတွက်ဆိုင်ငံ့အရေးနဲ့ပတ်သက်ဆက်စားပြီးတော့လုပ်မဲ့ပုဂ္ဂိုလ်မျိုးတို့အထူးဥစားပေးဆက်စားရေးလွယ်ဆောင်ပါမယ်လို့ဒီလိုပြောခဲ့တာရှိပါတယ်။အဲတော့ခုကြတဲ့အခါကျတော့တရက်ဆိုတဲ့အခါမှာနီးလာရဲပြောရရတဲ့
သတင်းတော်တွေကိုဥရွှေမန်းကပရှင်းပြတာဖြစ်ပါတယ်မြန်မာနိုင်ငံကိုနိုဝင်ဘာလ30ရက်ကနေဒီဇင်ဘာလ3ရက်နေ့အထိလာသွားတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်ကလည်းမြန်မာအာဏာပိုင်တွေနဲ့ဒီကိစ္စဆွေးနွေးမှုဟာအားတက်စရာဖြစ်တယ်လို့လည်းသတင်းတောက်တွေကိုအသိပေးခဲ့ပါတယ်။ဒီဇင်ဘာလ9ရက်နေ့ယူဆနာတာဝါမှာသတင်းတောက်တွေနဲ့အမေးအဖြေလုပ်ခဲ့တဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကစီးပွားရေးနဲ့ပတ်သက်လို့လည်းနိုင်ငံသားတွေရဲ့အကျိုးစီးပွားအတွက်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့ပြောသွားခဲ့တာပါ။ဥပဒေပိုင်းနဲ့ပတ်သက်လို့ပြောသွားတာကလည်း
ဒီစနေနေ့ကိုလေ့လာကြည့်ရပြီတော့ဘာကြောင့်ချေအောင်လဲမညီဘူးပြီးတဲ့အခါမှာတိုင်းသားစီလုံးညီညွတ်ရေးနဲ့ပတ်သက်လို့ထိခိုက်မယ်ဆိုရင်ပြီးတဲ့အခါမှာကျွန်တော်နိုင်ငံတော်နဲ့နိုင်ငံသားများအတွက်အကျိုးမဖြစ်ဘူးကာဝဲဆောက်ချက်မဖြစ်ဘူးဖြစ်တယ်ဥပဒေကတော့အများဆုံးကျွန်တော်တို့ကတော့ဖက်သိမ်းစီဒါကျွန်တော်ကပြီးတဲ့အခါမှာပြည်သားရှိလို့အများဆုံးဖြစ်စီဒါမှမဟုတ်ကျွန်တော်ကအခုနဲ့ခပ်တယ်ဒီဒါမဲ့လွတ်တော်ပြည်မှာအရေးကြီးတဲ့အခါကိုပြုပြင်ဖို့အဆိုနဲ့တက်ခတ်ကလည်းခင်ဗျားတို့လုပ်ကျုပ်တို့လည်းလုပ်နေချင်းတက်ခတ်ကလည်းအဲ့လိုကြီးပါဒီတက်စီဖြစ်ရှိ
လွှတ်တော်တာဝန်ရှိသူတို့ကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းကအဖွဲ့ဝင်တို့တို့နဲ့အတူဒီဇင်ဘာလ17ရက်နေ့ကနေပြီးတော့18ရက်နေ့အထိအိန္ဒိယနိုင်ငံကိုသွားဖို့ရှိတယ်ဆိုတာကိုလည်းဥရွှေမန်းကအခုလိုအသိပေးခဲ့ပါဗျ။
ကျွန်တော်တို့ကလေ့လာချင်တာကတော့ဆက်တော်လေးတဲ့အခါမှာတော်တော်နဲ့အစိုးရအဖွဲ့ဆက်တော်ရေးဆက်ဆံတော်တော်နဲ့အခြားတော်တော်များဆက်တော်ရေးဆက်ဆံအပြည့်ရဲ့အခါမှာဒီထဲမှာတကယ်လို့များကျွန်တော်တို့ကအချိန်ရမယ်ရှိလို့ရှိရင်တကယ်ကိုလေ့လာတဲ့ကိစ္စအိန္ဒိယနိုင်ငံရဲ့ပုံစံရေးဆက်
သူခီးစဉ်အတွင်းမှာအိန္ဒိယလွှတ်တော်ကိုအဓိကထားလေ့လာမယ့်အပြင်လွှတ်တော်ကိုယ်စားလှယ်ရဲ့စွမ်းဆောင်ရည်မြင့်တင်ရေးသင်တန်းတွေဘယ်လိုပေးနေလဲနိုင်ငံရဲ့အတုံးစရိတ်ဘတ်ဂျက်ကိစ္စတွေကိုလွှတ်တော်ရဲ့မှာဘယ်လိုဆွေးနွေးဆောင်ရွက်ကြသလဲတခါဒီစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအိန္ဒိယလွှတ်တော်ကဘယ်လောက်အတိုင်းအတာအထိလုပ်သလဲဆိုတဲ့ကိစ္စတွေကိုအိန္ဒိယခီးစဉ်မှာအဓိကထားလေ့လာသွားမယ်လို့ဆိုပါတယ်အုပ်ချုပ်ရေးစနစ်ကောင်းမွန်တဲ့ဗြိတိန်နိုင်ငံစီကအမွေရထားတဲ့အိန္ဒိယအုပ်ချုပ်ရေးစနစ်ကိုလေ့လာဖို့လိုအပ်တယ်လို့လည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးရွှေမန်းကသတင်းတောက်တွေကိုပြောသွားခဲ့ပါတယ်။နိုင်ငံတကာဆက်ဆံရေးမဟာဗျူဟာတွေချမှတ်တဲ့နေရာမှာလည်းလွှတ်တော်တာဝန်ရှိသူတွေနဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေပေါင်းပြီးတော့စဉ်းစားသွားဖို့လိုအပ်တယ်လို့လည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးရွှေမန်းကပြောပါတယ်ရှင်။